မရိကန်သမရယူကော့ပွဲအနိုင်ရဒေါ်နယ်ထရန့်ရဲ့လက်ထက်နိုင်ငံခြားရေးမူဝါဒရဲ့မှာနိုင်ငံခြားအကူအညီတွေလျှော့ချရေးပါဝင်လာဝယ်ရှိတယ်ဆိုပြီးလေလာသူတွေကထောက်ပြနေချိန်မှာပဲမြမအရေးအကူအညီပေးရေးအတွက်စိုးရိမ်ချက်တွေလည်းဖြစ်ပေါ်နေပါတယ်။တစ်ဖက်မှာလည်းတရုတ်နိုင်ငံရဲ့ဒေတာတွေတွန်းမှုမှုပေါ်ထရန့်ကတံပြန်နိုင်ွယ်ရှိတယ်လို့ကြွန့်ကျင်သူတွေကသုံးသပ်ကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲပြည့်စုံဆက်တင်ပြပါမယ်ခင်ဗျာ။
ထရန့်ဟာသူ့ရဲ့ပထမသက်တမ်းတုန်းကနိုင်ငံခြားဆက်ဆံရေးမှာအပြောင်းအလဲတွေကြီးကြီးမားမားကိုစတိုက်လုပ်ခဲ့လို့အခုတချိန်မှာလည်းအလားတူဖြစ်လာမလားဆိုတဲ့မှန်းဆချက်တွေကရှိနေတာပါ။အထူးသဖြင့်ရွေးကောက်ပွဲအနိုင်မရခင်ကတည်းကအမေရိကန်ဆိုရရဲ့နိုင်ငံခြားအကူအညီရွှေပြောင်းအခြေချမှုနဲ့ဒုက္ခသည်ဆိုင်ရာကိစ္စရပ်တွေမှာပြင်းပြင်းထန်ထန်ဝေဖန်ထားလို့ဒါရီနဲ့ဆက်ဆက်ပြီးမြမအရေးမှာလည်းအကူအညီပေးထိခိုက်မှာကိုစိုးရိမ်ချက်တွေရှိနေတာပါ။နိုင်ငံတကာပြည်ထောင်စုလေ့လာရေးအဖွဲ့ICG ကမြမဆိုင်ရာအကြီးအကဲချန်ပေသောမတ်စ်ကင်းကတော့မြမကြီးမှာနိုင်ငံရေးသဘောအရထောက်ခံမှုပေးထားတဲ့ဘာမာအက်ခေါင်းစဉ်အောက်ကအကူအညီတွေကတော့လူသက်လက်နဲ့မဟုတ်တဲ့အထောက်ပံ့တွေအဖြစ်တင်းကြားရက်တည်နေတာဖြစ်လို့ဒါကိုဖြတ်တောက်တာမျိုးမလုပ်ဖဲနေနိုင်ပေမဲ့တမယိုးကျလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီမျိုးတွေမှာထိခိုက်လာနိုင်တယ်လို့သုံးသပ်ပါတယ်
For example, in Myanmar context as well, I mean the Rohingya refugee camps in Bangladesh, the US,
Bangladesh, Tanganyika, Rohingya, Dukha, the scandal, the issue is there. Any Dukha, there is a Sanae Ka Thaupa Muma, so American Nga Nama Te Lushin. So Trump, Halo, Malay, Suraga, Soyinzia, Kaunai, Lutemara, Rohingya, Dukha, the Rohingya, Thaupa Muma, Shachara, Mune, Kuma, Bian, Sade, Rohingya, Dukha, the Rohingya, America, Ma, Bian, Nia, Chata, Yilu, Kisaya, Dukha, Soyinzia, Pibara.
ထရန့်ရဲ့ဒုတိယသက်တမ်းမှာအရှိတောင်အရှက်နဲ့အာရှပစိဖိတ်ဒေသတွင်းအမေရိကန်တရုတ်ပြန်ဆိုင်မှုအနေထားနဲ့တွက်ချက်ပြီးမြမအရေးကိုချဉ်းကပ်နိုင်တယ်လို့လဲသူကသုံးသပ်ပါတယ်။ဒါကြောင့်လူသားချင်းစာနာထောက်မှုဆိုင်ရာပံ့ပိုးကူညီမှုထက်မဟာဗျူဟာအကူအညီတွေကပိုပြီးဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီလိုအမေရိကန်ကရှုမြင်လာရင်တော့ဘာမာအက်ကအကူအညီတွေကိုဆက်ထားမှာမျိုးနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြမနိုင်ငံကထွက်ပြေးသွားကြတဲ့ Ranger ဒုက္ခသည်အရေးကိုလဲပထဝီနိုင်ငံရေးနဲ့ရှင်ပြီးစဉ်းစားနိုင်တယ်လို့ ICG ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာအကြီးအကဲအကြံပေးလဲဖြစ်တဲ့သောမတ်ကင်းကယူဆပါတယ
်။ It's hard to predict right because Bangladesh as well.
မြန်မာလည်းခမိုင်းရခတ်ပါလေ။ဘာလို့လဲဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပထဝီဝင်မြင့်နေထားရရေးပါပါလေ။ဘင်္ဂလားဒေ့ရှ်မှာလည်းအိန္ဒိယတရုတ်နဲ့အမေရိကန်အားလုံးကဩဇာလွန်မှုနိုင်ကိုကြိုးစားနေတာပါ။ဒီချက်ကအင်ဂျီရောကိုတွန်းအားဖြစ်စေနိုင်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုပထဝီနိုင်ငံကြီးအကြောင်းပြချက်နဲ့ထောက်ပံ့မှုကောင်းတွေဆက်ရှိတယ်လို့မျိုးမြန်မာနိုင်ငံကိုလည်းပထဝီနိုင်ငံကြီးအရထောက်ပံ့ပေးတာမျိုးတွေဆက်ဖြစ်နိုင်ပါတယ
်
။အမေရိကန်အနေနဲ့မြန်မာအရေးမှာတရုတ်နိုင်ငံနဲ့ရှင်ပြည်စဉ်းစားနိုင်တယ်ဆိုတာကိုလုံခြုံရေးကြောင့်အမည်မဖော်လိုတဲ့ပြည်တွင်းကဝါရင့်နိုင်ငံကြီးသုံးသပ်သူကလည်းသဘောတူပါတယ်။ဒါပေမဲ့တရုတ်ကိုတံပြန်နိုင်တဲ့စဉ်းစားချက်အောက်ကမြန်မာအရေးကင်တွယ်မှုတွေကရုတ်တရက်ချက်ချင်းတော့မဖြစ်နိုင်ဘူးလို့သူကယူဆပါတယ်။ဒါပြင်တရုတ်နိုင်ငံကိုထိမ့်ဖို့အသုံးချခြင်းရင်မြန်မာနိုင်ငံရေးထက်ပိုးကောင်းတဲ့တခြားဒေသတွင်းကိစ္စရပ်တွေနိုင်ငံတွေရှိနေတယ်လို့လည်းသူကထောက်ပြပါတယ်။အစင်အဆက်မှာတော့ Republican အစိုးရတွေတက်လာရင်မြန်မာဒီမိုကရေစီအရေးအတွက်အရေးယူပိတ်ဆို့မှုတွေပြတ်ပြတ်သားသားဆောင်ရွက်လို့ရှိလို့အတိုက်ခံအင်အားစုဘက်ကတော့ Trump တကြောပြန်ဦးဆောင်မဲ့ဖြစ်မှာလဲအလားတူအမေရိကန်ရဲ့ထောက်ခံမှုတွေတိုးဖို့ညှော်လင့်တောင်းဆိုနေကြတာပါပြည်တွင်းအခြေစိုက်လေလာသုံးသပ်သူကတော့မြမရေးမှာအမေရိကန်လွှမ်းမိုးဖို့ထက်တရုတ်နိုင်ငံကပဲဆက်ပြီးလွှမ်းမိုးနေဦးမယ်လို့ယူဆပါတယ် NUG ခေါင်းဆောင်ပိုင်းတဦးဖြစ်တဲ့လူခွေးဆိုင်ရာဝင်ကြီးဦးအောင်မျိုးမင်းကတော့ဒေါ်နယ်ထရန့်ဦးဆောင်မဲ့အမေရိကန်အစိုးရတက်အနေနဲ့လူခွေးနဲ့ဒီမိုကရေစီအရေးမှာအခုတည်းမလျော့တဲ့ထောက်ခံပံ့ပိုးမှုတွေဆက်လုပ်ဖို့ညှော်လင့်တယ်လို့မြန်မာနိုင်ငံနိုင်ငံကြီးတခုခုရဲ့ဘက်ကိုလိုက်ဖို့မရှိဘူးလို့ VOA ရဲ့မေးမြန်းခန်းမှာတိတ်မကြခင်ကဖြေကြားထားပါတယ်မြမအရေးမှာလိုအပ်နေတာကနိုင်ငံတစ်နိုင်ငံရဲ့အကူအညီမဟုတ်ဘဲအိန္ဒိယနိုင်ငံတွေအားလုံးကိုလိုအပ်တယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာတဲ့နိုင်ငံတွေရဲ့အကူအညီလည်းလိုအပ်ပြီးအားလုံးကအဓိပ္ပာယ်ရှိရှိပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းတောင်းဆိုထားပါတယ်ခင်ဗျ